ရန်ကုန်က73စီဆိုင်အယောင်းဆိုင်တွေမှာဓာတ်ဆီဒီဇယ်စီကိုအကန့်အသတ်နဲ့ပဲရောင်းချနေတဲ့အတွက်ရန်ကုန်မြို့73စီအယောင်းဆိုင်တွေမှာကားတွေတန်းစီဆောင်ဆိုင်ဝယ်ယူကြရပါတယ်73စီအလုံးလောက်မရတဲ့အတွက်ဓာတ်ဆီဈေးကတလီတာကိုကျပ်2000ကျော်ဖြစ်နေတယ်လို့လောင်စာဆီလုပ်ငန်းရှင်တချို့ကပြောပါတယ်မြန်မာနိုင်ငံမှာလောင်စာဆီဂါလန်တန်းနဲ့ကြီရှိတဲ့အတွက်ပြတ်လတ်မှုမဖြစ်နိုင်ပါဘူးလို့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီကနေ့မြန်မာနိုင်ငံမှာဖြစ်နေတဲ့လောင်စာဆီအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ
73စီသွင်းတဲ့ကုမ္ပဏီတွေကဓာတ်ဆီအလုံးလောက်မပေးနိုင်တော့တာကြောင့်ရန်ကုန်က73စီဆိုင်တွေမှာစီပြက်လက်ပြီးဆိုင်အများစုဟာဧပြီလ18ရက်ကစပြီးအကန့်အသတ်နဲ့ပဲရောင်းချလာကြပါတယ်ဓာတ်ဆီဆိုင်တွေမှာတနင်္လာနေ့ကကားတစ်စီးအတွက်ဓာတ်ဆီအများဆုံးကျပ်5000ဘုံရောင်းချပေးခဲ့ပေမဲ့ဒီကနေ့မှာတော့ကားတစ်စီးကိုကျပ်2000ဘုံလောက်ပဲအများဆုံးရောင်းချပေးနေတဲ့ဆိုင်တွေများပါတယ်ဒါကြောင့်စီပြက်လက်မှာစိုးရိမ်ကြတဲ့အတွက်အလူအယက်ဝယ်ယူသူတွေများတာကြောင့်ဒီကနေ့ရန်ကုန်မြို့ကဓာတ်ဆီဆိုင်တွေရှိမှဝယ်ဖို့စောင့်ဆိုင်းနေတဲ့ကားရန်ရှိကြီးတွေကိုတွေ့ခဲ့ရပါတယ်။ကားတွေတိုးကျိတ်ဝယ်နေကြပြီးလမ်းပိတ်ဆို့တဲ့အထိဖြစ်ခဲ့တယ်လို့ရန်ကုန်တိုင်းတိုက်စီအသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်
။ခိုင်ကြီးတော်များများမှာဟိုကားရန်ကိုတွေ့ရတဲ့အချိန်မှာရန်ကုန်အင်းရှင်လမ်းမကြီးဒီနောက်လမ်းအဓိကကစီတိုင်းမရှိတဲ့နေရာတွေမှာလမ်းကြီး traffic တွေဖြစ်ကြရရှင်ရောတွေမဆက်တင်တာဖြစ်တယ်။ဘယ်တက်နိုင်လဲကျွန်တော်တို့အဓိကတော့ကြည့်ပြီးဝါထိုက်လို့တက်ဆူဆွဲတဲ့လူတွေဆိုတော့အဓိကသူတို့ရောင်းပြီးနိုင်တဲ့အထိပဲကျွန်တော်တို့ဆွဲလို့ရမှာ။သူတို့မရောင်းပြီးနိုင်ဘူးဆိုရင်တော့သူတို့လည်းသူတို့အကန့်တနဲ့သူတို့မရှိနိုင်တော့ဘူးဆိုရင်ကျွန်တော်တို့လည်းရှင်းသားမဲ့သဘောရှိတယ်ဒါတော့
ဒီနေ့ညနေပိုင်းမှာတော့ဆိုင်ကြီးတချို့ကစီရီကိုအကန့်အသတ်မရှိပြန်ရောင်းနေပြီလို့ကြေညာပေမဲ့လည်းတကယ်တမ်းဝယ်လို့မရတဲ့အခြေအနေကြုံရသူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာ73စီပြက်လက်မှုလုံးဝမဖြစ်နိုင်ပါဘူးလို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့ရေနံတွက်ပစ္စည်းကြီးကြပ်ရေးစစ်စေးရေးဦးစီးဌာနကဒီနေ့ထုတ်ပြန်ပါတယ်ပြည်တွင်းလက်ကျန်ဓာတ်ဆီဂါလန်45တန်းဒီဇယ်ဆီဂါလန်တန်း80လောက်ရှိတယ်လို့ဆိုပါတယ်တကြံပိတ်ရကြောင့်စီမချရသေးတဲ့သင်္ဘောနှစ်စီးလည်းရှိသေးတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံအတွက်73စီတွေကိုစင်ကာပူမလေးရှားနဲ့တောင်ကိုရီးယားနိုင်ငံတွေကပဲအဓိကတင်သွင်းနေတာဖြစ်ပြီးတော့တရုတ်ကစီတွေကိုတီရီလင်္ကာနိုင်ငံကဂျာကန်တင်သွင်းနေတယ်ဆိုတာလည်းမဟုတ်ဘူးလို့ရန်အတွက်ပစ္စည်းကြီးကြပ်ရေးစစ်ဆေးရေးဦးစီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအရင်ကထက်တောင်73စီတွေရှိနေပါတယ်လို့သတင်းမီဒီယာတွေကိုအခုလိုပြောပါတယ်
။ပြင်သွင်းထားတဲ့စီ73စီအလုံးလောက်ရှိပြီဖြစ်ပါတယ်။အဲရခင်တော့ကျွန်တော်တို့ရက်နယ်ပဲပြောတာပါ73စီခဏရက်စာကျွန်တော်တို့ဒီမှာအလုံးလောက်ရှိတယ်လို့ဒါရှိတယ်။အခုဆိုရင်အဲ့ဒီကျွန်တော်တို့ရခင်တော့ရှိနေကြပမာတာထက်တောင်ပါပဲပိုပြီးရှိနေတဲ့ဟာဖြစ်ပါတယ်။ဒီကပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့အနေနဲ့ကဒီ73စီဈေးနှုန်းတည်ငြိမ်ရေးအတွက်ဒေါ်လာတွေရောင်းချပေးထားတာရှိတယ်။ရောင်းချပေးထားတဲ့ထုတ်သွင်းတဲ့ကုမ္ပဏီတွေကိုကျွန်တော်တို့ကခုနောက်ပိုင်းမှာဒါ1850ချီဈေးနဲ့ပေါ့နော်ရောင်းချခိုင်းတယ်။ရောင်းချခိုင်းတဲ့အချိန်မှာဒါတို့တို့အနေနဲ့ဒါဒေါ်လာနောက်ထပ်လည်းမပေးနိုင်တော့ဘူး။အဲဒါကြောင့်မလို့ဒါနဲ့မရောင်းချခြင်းတဲ့အတွက်ကြောင့်မလို့ဒီအရေကိုအစီအစဉ်မရှိတော့ဘူးဆိုတော့ကောလာဟာလာတွေဖြတ်နေတာရှိပါတယ်။
ဓာတ်ဆီဆိုင်တော်တော်များများမှာတော့ဧပြီလ18ရက်တနင်္လာနေ့ကစပြီးအကန့်အသတ်နဲ့ရောင်းနေကြပါတယ်။အောက်တိန်25တလီတာကိုကျပ်2100ကျော်၊ပရီမီယံဒီဇယ်တလီတာကိုကျပ်2200ဝန်းကျင်ဈေးရှိပါတယ်။73စီဈေးကလည်းတလီတာကို2000လောက်ပြန်ဖြစ်လာနေတာမှာပြည်ပကနေဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံသားငွေအထူးသဖြင့်အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါးနေတာနဲ့လည်းအဓိကသက်ဆိုင်နေပါတယ်။လောလောဆယ်မှာတော့အမေရိကန်ဒေါ်လာကိုအလုံးလောက်ဝယ်ဖို့အခက်အခဲရှိနေတယ်လို့73စီတင်သွင်းတဲ့လုပ်ငန်းရှင်တူဦးက VOA ကိုအခုလိုပြောပါတယ်
။ဒီပါနေပြီးတော့ဟိုတွင်းကုန်ကိုသူကသင်ပို့တွေကိုသူတို့ပို့ပါနေပြီးတော့300တိုင်းတော့ချောင်းပြီးတော့ကျွန်တော်တို့ကြောင်းပြီးမယ်ပေါ့။အဲ့ဒါလည်းတကယ်များများဆားဆားနဲ့လုံလုံလောက်လောက်ရောင်းပြီးနိုင်တော့ဒီကုန်ဝေးလုံးပြန်ကြသွားမှာပါပဲ
။အငှားရင်မောင်းသူတွေကတော့ပုံမှန်ပြန်ဖြစ်ပါမလားဆိုတာစိုးရိမ်နေကြပါတယ်
။သူတို့ရဲ့စီလက်ကျန်သေးတဲ့အပေါ်မူတည်ရဲ့သူတို့ဟိုထိရောက်တဲ့ဘောရဲ့နေပါပါ
မကြသေးခင်ကဗဟိုဘဏ်ကမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလှယ်နှုန်းကို1850ကျပ်သတ်မှတ်လိုက်သလိုလုပ်ငန်းရှင်တွေရဲ့ဒေါ်လာကင်ဆောင်ခွင့်ကိုလည်းတင်းကျပ်လိုက်ပါတယ်။အမေရိကန်ဒေါ်လာရတဲ့သူတွေအားလုံးကိုဒီငွေလဲနှုန်းအတိုင်းမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ဗဟိုဘဏ်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်တွင်းကုန်သမားတွေအနေနဲ့လည်းဒေါ်လာကိုအလွယ်တကူပြန်ဝယ်ဖို့ခက်ခဲသွားပါတယ်။ဗဟိုဘဏ်ကသတ်မှတ်ထားတဲ့ဒေါ်လာကို1850ကျပ်နှုန်းအတိုင်းပုပ်ပလိကဘန်တွေမှာအလုံးအလောက်ဝယ်လို့မရသေးဘူးလို့တွင်းကုန်လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်
။ပြင်ပပေါက်ဈေးကတော့ကျွန်တော်တို့2000အောက်ကိုမရောက်သေးဘူး။
မြန်မာနိုင်ငံမှာ73စီဈေးတွေတက်နေသလို အခြေခံသွင်းကုန်တွေဖြစ်တဲ့စားတုံးစီစားတောက်ကုန်တိရစ္ဆာန်အစားနဲ့ဈေးဝါးတွေလည်းပစ္စည်းပြတ်လပ်ပြီးဈေးတွေပိုတက်နေပါတယ်ခင်ဗျာ။